အီရန်ရဲ့မစ္စိုင်းတုံးနဲ့တိုက်ခိုက်မှုအတွက်ဘယ်လိုတုံ့ပြန်မလဲဆိုတော့အစ္စရေးဘက်ကမဆုံးဖြတ်ရသေးကြောင်းနဲ့အစ္စရေးအနေနဲ့အီရန်ရဲ့ရေနံထွန်းတွေမထိခိုက်စေဖို့စဉ်းစားတင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအောက်ကြံနဲ့အင်မီရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဘလို့တုံ့ပြန်မယ်ဆိုတော့အစ္စရေးဘက်ကစဉ်းစားပြီးချိန်မှာအစ္စရေးအရာရှိတွေနဲ့ရှင်းလင်းမယ်လို့လည်းပြောပါတယ်အမေရိကန်ဆိုရင်တော့အီရန်ရေနံထွန်းတွေအစားတခြားပြစ်မှတ်ရွေးဖို့စဉ်းစားမယ်လို့ပြောပါတယ်အီရန်ကအင်္ဂါညပိုင်းမှာအစ္စရေးကိုပယ်ထင်းတက်မစ္စိုင်းဒုံးကျည်200လောက်နဲ့ပစ်ခတ်ခဲ့တဲ့နောက်အစ္စရေးနဲ့အီရန်ရဲ့ဒေသရင်းမဟာမိတ်အဖွဲ့တွေကြားတစ်နှစ်ကြာပဋိပက္ခအခြေအနေဟာအရှိန်မြင့်ဆုံးဖြစ်သွားခဲ့တာပါအီရန်ရဲ့တိုက်ခတ်မှုအတော်များများကိုအမေရိကန်ရေတပ်ကဂျာဝင်ဖျက်ထုတ်ပေးခဲ့ပါတယ်အစ္စရေးအနေနဲ့အီရန်သမ္မတကတခြားဟက်စ်ဘောလာတို့ဟူဒီလက်နက်ကိုင်အဖွဲ့တို့လိုဘယ်လိုပဲတိုက်ခိုက်လာလားပြန်ပြီးတုံ့ပြန်ခွင့်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ဒါပေမဲ့အရက်ဖက်ထိခိုက်တိုက်စုံမှုမရှိအောင်တော့တိတ်တရိထားရမယ်လို့လည်းပြောပါတယ်အီရန်ခေါင်းဆောင်ရဲ့အရာတူလာအလီခါမေနီကအစ္စရေးနဲ့ပတ်သက်ပြီးနောက်ဆုတ်ပေးမှာမဟုတ်ကြောင်းတောက်ကြံနေမှာမော်ဇီလာဘလီဝုဒ်ပြည်ပွဲကိုဆက်ဆက်ပါပါတက်ရောက်လာပြီးပြောကြားခဲ့တဲ့နောက်မှာအခုလိုသမ္မတဘိုင်ဒန်ကပြောကြားလိုက်တာဖြစ်ပါတယ်